နေဆက်အင်းကြီးကဘာမှမြန်မာနိုင်ငံကစစ်အာဏာသိမ်းတာနဲ့နှက်ဆက်တွဲပြဿနာတွေမိကိုကြွက်လျှောက်လိုက်နေပြီးအများပြည်သူတွေဟာတောကတွေစိုးရင်စိတ်တွေနဲ့နေထိုင်ရချိန်မှာကမ္ဘာပတ်ဝန်းကျင်ထိမ့်သိမ်းရေးအတွက်သတင်းကောင်းတရထွက်လာပါတယ်။တဘာဝထိမ့်သိမ်းရေးဧရိယာတွေထားရှိဖို့2010ပြည့်နှစ်ကစလို့ဂျိုးပန်းနာအိန္ဒိယတနိုင်ငံလုံးရဲ့ခုနှစ်ဆလောက်ရှိတဲ့အခြေအဝင်းလောက်မှာဖော်ဆောင်နိုင်တဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။ UNEP ကုလသမဂ္ဂပတ်ဝန်းကျင်ထိမ့်သိမ်းရေးအဖွဲ့နဲ့IUCN သဘာဝထိန်းသိမ်းရေးနိုင်ငံတကာအဖွဲ့က2021မေလမှာထုတ်ပြန်တဲ့အစိန်ခံစားမှအဲ့ဒီသတင်းပါရှိပါတယ်။ဒီလိုခေတ်အစနစ်ထိန်းသိမ်းနိုင်တဲ့သတင်းဟာသဘာဝလက်ဆောင်မြစ်ချောင်း AI ပင်လယ်ကမ်းရိုးတန်းနဲ့တောတောင်တွေရှိတဲ့မြန်မာနိုင်ငံနဲ့လည်းဆိုင်ပါတယ်။ဂျပန်နိုင်ငံအိုက်ချီဆီရင်စုမှာ2010ပြည့်နှစ်ဒီဇင်ဘာကကျင်းပတဲ့ဇီဝမျိုးစုံမျိုးကွဲညီလာခံကချမှတ်ခဲ့တဲ့ရည်မှန်းချက်တွေတဲကတစ်ခုကိုအကောင့်ထည့်ဖော်တာလည်းဖြစ်ပါတယ်။ကမ္ဘာနိုင်ငံတွေဟာ2020ပြည့်နှစ်အရောက်မှာကမ္ဘာ9မြို့19ရာဂိုင်နှုန်းနဲ့အနာမပတ်ဝန်းကျင်10ရာဂိုင်နှုန်းကိုထိမ့်သိမ်းမှုရထားတဲ့အတိုင်းနီးနီးဆက်ဆက်အကောင့်ထဲဖော်နိုင်တယ်လို့အစိုးရကစားမှပါရှိပါတယ်။နိုင်ငံအစိုးရတွေကအကောင့်ထဲဖော်လို့ဒီအခြေအနေရောက်လာတာဖြစ်ပေမဲ့ဒီထက်လုပ်ဖို့လိုသေးတယ်လို့ UNEP အမှုဆောင်ညွှန်ကြားရေးမှူးအန်ဂယ်အက်ဒန်ဆန်ကပြောပါတယ်။မြန်မာနိုင်ငံမှာတမိုတော်တွေစတောရီဒီရောတွေပြုတ်ပြုတ်ပြိုးထောင်ရေးလုပ်ငန်းတွေလွတ်ကင်နေတာရှိပြီးစစ်အာဏာသိမ်းလိုက်ပေမဲ့ဒီရောဆက်လက်စိုက်ပျိုးနေတယ်လို့ Worldview International ကစီမံချက်ညွှန်ကြားရေးမှူးဦးဝင်းမောင်ကပြောပါတယ်။ကျွန်တ
ော်တို့ဆက်စိုက်နေတယ်ကြာ။ဒါတွေကဒီ operation လုပ်ငန်းတွေတည်ဆူဝယ်တဲ့ကိစ္စတွေအတည်ဆူတဲ့ကိစ္စတွေပါဗျာ။အကုန်လုံးအချိန်ပြည့်ဖြစ်နေပါကြာ။ပထမစိုက်ခင်းရှိပါတယ်ကြာ။မိနစ်3ကထိုက်တာ600စိုက်ခဲ့ပါလေဒီနေ့တော့ရန်ပုံငွေထည့်ဝင်ပြီးမဲ့ဖွဲ့စည်းရလေညော့သွားတဲ့အခါကျတော့ထိုက်တာ90ပဲစိုက်မှာပါမိနစ်တုန်းကတော့ထိုက်တာ600ပါတော်တော်လေးအောင်မြင်ပါလေကြာကျွန်တော်တို့ဒီတထုံမြို့နယ်တွေကဒီမုဒ္ဓမပင်လယ်ကိုယ်ထဲမှာအစ်စ်ဖြစ်တဲ့ဒီရောမြေတွေမှာကျွန်တော်တို့အဲ့လိုစိုက်နေတာ
စစ်အာဏာသိမ်းလိုက်တဲ့နောက်ခုလိုသဘာဝထိန်းသိမ်းရေးလုပ်ငန်းတွေလုပ်နေတဲ့လူတွေကဆက်လက်လုပ်နေပေမဲ့ရုပ်ရင်းအောင်လုပ်တဲ့လူတွေကလုပ်နေတဲ့အကြောင်းပတ်ဝန်းကျင်ပါရရင်သမားတူကပြပြပါလေ
စစ်တပ်ကနေပြီးတော့အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာမြစ်စုံဒေသမှာဆိုရွှေတူပေါ်တာတွေပုံများလာတယ်လို့ကြားရတယ်ပေါ့နော်ဒါမျိုးတွေဆိုရင်ဒါဒီမြစ်စုံဒေသရဲ့အနီးတစ်ဝိုက်မှာရှိတဲ့ firewood dynasty ပေါ့နော်စီပေါ်မြို့စုံမြို့ပွဲပေါ်မှာအများကြီးတက်ရောက်မှုရှိမယ်လို့ယူဆတယ်ပေါ့
ကချင်ပြည်နယ်စွန်ပရာဘုံမြို့နယ်ကဖုံအင်းချောင်းနဲ့ဖုံကျန်းချောင်းတွေမှာတရားမဝင်ရွှေတူပေါ်နေတယ်လို့လည်းကချင်ပြည်နယ်သတင်းတွေတင်ပြနေတဲ့ကချင် waves လူမှုကွန်ရက်ကမေ25ရက်နေ့မှာဖော်ပြထားပါတယ်ဒေသခံတွေကဒီချောင်းတွေကိုအမိသည်ဟဲပြုလို့ပန်းကားရှာဖွေကြစိုက်ပျိုးရေးလုပ်နေကြတာပါ NLD အစိုးရလက်ထက်တုန်းကရွှေတူးဖော်ရင်ချောင်းကန်းစက်ကပေ300အထိတူးဖော်ခွေမရှိပဲချောင်းရည်မညစ်ညမ်းအောင်ရစ်စက်ကန်တွေစနစ်တကျလုတ်ခိုင်းပြီးမှရွှေတူးဖော်ခွင့်ပြုတယ်လို့ပြောပါတယ်ခုတရားမဝင်ရွှေလာတူးတဲ့လူတွေကတော့စီကန်းတွေမလိုက်နာပဲစိတ်ကြိုက်တူးဖော်နေတဲ့အတွက်ချောင်းရည်ညစ်ညမ်းလာပြီးဒေသခံတွေဖို့တောက်သုံးရည်အခက်ခဲကြုံရတယ်လို့ဖော်ပြထားပါတယ်။စိတ်အာဏာမသိငင်ကရှင်မျောလုခွင့်ပိတ်ထားတဲ့နေရာတချို့မှာလုပ်ငန်းတွေပြန်ဆနေတာလည်းရှိပါတယ်။စကိုင်းတိုင်းမော်လိုက်ခဲဖောင်းပြင်းမြို့နယ်တငါရွာနားမှာချင်းမင်းမြစ်တဲမိကိုရဲ့နေကစပြီးရှင်မျောလုနေတယ်လို့ပတ်ဝန်းကျင်ပါရရင်လုနေသူတွေအချင်းချင်းလူမှုကွန်ရက်ကနေသတင်းမျှဝေတာတွေ့ရပါတယ်။ Worldview International ကဦးဝင်းမောင်တို့စိုက်ပျိုးနေတဲ့ဒီရောဟာကုန်းနဲ့ရင်းနဲ့အဆက်ဖြစ်ပြီးကချင်ပြည်နယ်နဲ့စကိုင်းတိုင်းမှာရွှေရှာနေတဲ့လုပ်ငန်းကမြစ်ထဲချောင်းထဲမှာဖြစ်ပါတယ်။ UNEP နဲ့ IUCN အစိုးရခန်းစားမှပြောတာက Land ကုန်းပိုင်းနဲ့ Marine Environment ဆိုတဲ့အနဝါလို့ပြောပြောပင်လယ်ပိုင်းလို့ဆိုဆိုရေချိုတဲ့ရေငန်ပိုင်းထိမ့်သိမ်းရေးကိုရည်ညွှန်းပါတယ်။ချောင်းတွေကမြစ်တွေထဲစီးဝင်ပြီးမြစ်တွေရဲ့အဆုံးဟာပင်လယ်ဖြစ်တာမဟုတ်မြစ်တွေချောင်းတွေညဉ့်ညမ်းနေရင်လမ်းဆုံးကပင်လေတဲ့ညဉ့်ညမ်းနေတဲ့ရေတွေစီးဝင်သွားတာမို့ရေချိုမြစ်တွေချောင်းတွေနဲ့ပွဲပွိုက်ပြီးဆက်ဆိုင်နေလို့ပြောနိုင်ပါတယ်။ကမ္ဘာနိုင်ငံတွေဟာ2010ကစလို့ကုန်းပြင်အားလုံးရဲ့16.64ရာဂိုင်နှုန်းထိမ့်သိမ်းနိုင်လို့ရာထားတဲ့18ရာဂိုင်နှုန်းနီးပါးအကောင့်ထည့်ဖော်နိုင်ပါတယ်။2010ကစလို့သမုဒ္ဒရာကာကွယ်ရေးဧရိယာ17စတူရန်မိုင်နီးပါးရှိပေမဲ့ဆရာဂိုင်းလုံးထိကာဝယ်ဖို့ရထားတဲ့အတိုင်မပြည့်မီဘူးလို့ပြောပါတယ်2019မှာထုတ်ပြန်တဲ့နိုင်ငံအစိုးရချင်းဆိုင်ရာဇီဝမျိုးစုံမျိုးကွဲနဲ့ဂေယဗေဒရေးရာအစည်းအဝေးမှာပတ်ဝန်းကျင်ထိန်းသိမ်းရေးရည်မှန်းချက်ပြည့်မီဖို့ဆောင်ရွက်နေတာတိုးတက်မှုရှိပေမဲ့ကမ္ဘာတစ်ဝှမ်းဇီဝမျိုးစုံမျိုးကွဲမျိုးစိတ်ပေါင်းသန်းလောက်မျိုးပြောက်မဲ့အနေနဲ့ရှိနေတယ်လို့ဖော်ပြထားပါတယ်ရှင်